ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ခဲ့တဲ့နိုင်ငံသားရေးဝန်ကြီးတွေကကိုရီးယားကျွန်းပြင်မှာတွန်းမြင့်လာနေတဲ့ပြင်းမာမှုတွေကြောင့်အထူးစိုးရိမ်ပူပန်နေကြကြောင်းထပ်ပြီးတော့ပြောကြားသွားကြပါတယ်။မနီလာမြို့တော်မှာဒီကနေ့စနေနေ့ကျင်းပတဲ့အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာအာဆီယံအဖွဲ့ဝင်နိုင်ငံတွေကအခုတလောမြောက်ကိုရီးယားကတည်ရင်းတဲ့ဒုံးကျည်ပြစ်လွတ်သွားတာတွေနောက်ပြီးတော့နျူကလ িয়ার စမ်းသပ်မှုပြုလုပ်တာတွေဟာဒေတာနဲ့တက္ကသိုလ်လုံးရဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်ရေးကိုချိန်ရောက်နေတယ်လို့ပြောထားပါတယ်။ကိုရီးယားကျွန်းပြင်မှာနျူကလ িয়ার ဆိုင်ရာလုပ်ငန်းတွေကိုငြိမ်းချမ်းတဲ့နည်းနဲ့နောက်ကျောင်းပြန်လို့မရတဲ့အနေအထားအထူးအောင်အလုံးစုံဖြတ်သိမ်းရေးနဲ့ဒီလိုဖြတ်သိမ်းတာကိုလည်းနိုင်ငံတကာကစစ်ဆေးအတည်ပြုနိုင်ရမှာဖြစ်တဲ့အဆင့်ထိရောက်ဖို့ထောက်ခံအားပေးရဆိုတာထပ်ပြီးတော့ပြောကြားခြင်းပါတယ်လို့လည်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေကပြောထားပါတယ်။တနင်္လာနေ့မှာစတင်မဲ့ ARS အာဆီယံဒေတာရင်းနှင်းတော်ဖလဲပွဲမှာမြောက်ကိုရီးယားနိုင်ငံသားရဲ့ဝင်ကြီးရီဟွန်မျိုးနဲ့ပြောဆိုဆွေးနွေးခဲ့ရမယ့်အခွင့်အရေးကိုကြိုဆိုနေပါတယ်လို့စနေနေ့မှာမနီလာမြို့တော်ကိုရောက်ရှိလာတဲ့တောင်ကိုရီးယားနိုင်ငံသားရဲ့ဝင်ကြီးကန်ဂျန်ဝါကပြောသွားပါတယ်။ ARS အစည်းအဝေးမှာတောင်ကိုရီးယားမြောက်ကိုရီးယားရုရှားနဲ့အမေရိကန်ပြည်သူစုပါဝင်နိုင်ငံပေါင်း28နိုင်ငံပါဝင်တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝင်ကြီး Rex Tillerson နဲ့စနေနေ့မှာမနီလာမြို့တော်ကိုရောက်ရှိမှာဖြစ်ပြီးတော့တနင်္ဂနွေနေ့ကစလို့တက်ဆိုင်တဲ့အဖွဲ့အစည်းအသီးသီးနဲ့အစည်းအဝေးတွေကိုစတင်ပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါလိမ့်ရှင်။